Ukraine နိုင်ငံအရှေ့ပိုင်းကပဋိပက္ခရဲ့အဆုံးသတ်စီဖို့ Russia, Ukraine, ပြင်သစ်နဲ့ Germany ခေါင်းဆောင်၄ယောက်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးကြမယ်လို့ Germany ဆိုရပြောခွင့်ရသူကပြောလိုက်ပါတယ်။ပြင်သစ်နဲ့ Germany အဆိုပြုတဲ့ညီညွတ်ရေးအစီအစဉ်နဲ့ပတ်သက်လို့ Russia သမ္မတ Vladimir Putin, Ukraine သမ္မတ Petro Poroshenko, ပြင်သစ်သမ္မတ François Hollande နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဒီကနေ့တနင်္ဂနွေနေ့မှာတယ်လီဖုန်းပေါ်ကနေဆက်သွယ်ဆွေးနွေးခဲ့ကြပြီးတဲ့နောက် Belarus နိုင်ငံ Minsk မြို့တော်မှာလူတွေ့ဆွေးနွေးကြမယ်လို့ပြောခဲ့တာဖြစ်ပါတယ်။ယူကရိန်းအစ်ကိုပိုင်းမှာအစိုးရတပ်တွေနဲ့ရုရှားလိုလာတဲ့သဘုံတွေနဲ့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေချိန်မှာပဲပဋိပက္ခရဲ့အဆုံးသတ်အောင်လို့တန်ကင်းတမန်ကြီးအရာပို့ပြီးတော့စူးစမ်းအားထုတ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းက Minsk မြို့ကရထားတဲ့ဒီမအောင်မြင်တဲ့အပြစ်ခံရဆဲရေးအပေါ်အခုငြိမ်းချမ်းရေးအစီအစဉ်ကအခြေခံပေမဲ့အချိန်သတ်မှတ်ချက်တွေတိတိကျကျပို့ပြီးတော့ပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကပြောပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာလည်းယူကရိန်းကိစ္စကိုအခြေတင်ဆွေးနွေးခဲ့ပါတယ်။ပြင်သစ်နဲ့ဂျာမနီပေါင်းပြီးအဆိုပြုနေတဲ့အစီအစဉ်သစ်အပေါ်ညှိနှိုင်းနေကြသူတွေကြားမှာယူကရိန်းပြည်ပခအတွက်နိုင်ငံရေးအရာအဖြစ်ရှာနိုင်ဖို့အလှမ်းဝေးနေကြသေးတယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးဖရန့်ဖော်တဲရှိုင်မာယာကဒီကနေ့ပြောကြားခဲ့ပါတယ်။ Minsk သဘောတူညီမှုအတိုင်းအပြည့်အဝအကောင့်ထဲပေါ်ကြအောင်လို့ဘယ်လိုလုပ်ကြမလဲဆိုတဲ့နည်းလမ်းတွေကိုမြူနစ်ညီလာခံမှာဆွေးနွေးခဲ့ကြတယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂေရီနီကလည်းပြောသွားပါတယ်။ယူကရိန်းကိုလက်နက်တွေပေးရေးကိစ္စကိုအမေရိကန်နဲ့ဥရောပမဟာမိတ်တွေကြားမှာသဘောထားကွဲမှုမရှိပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့သလိုယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေဟာစစ်ရေးနည်းနဲ့မဟုတ်ဘဲသံတမန်ရေးနည်းနဲ့ပဲအပြေရှားနိုင်မှာပါဖြစ်တယ်လို့မြူနစ်မှာပြောသွားခဲ့ပါတယ်ရှင်။